Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်။ CIA American တန်ရဲ2020ခုနှစ်အောက်တိုဘာလ19ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းဆောင်နဲ့အတူတင်ပြပေးပါမယ်ရှင်။2020ခုနှစ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထိုးတဲ့အခါလိုအပ်လာမဲ့ဆေးထိုးအပ်တွေကိုဘီလီယံနဲ့ချီပြီးတော့စုဆောင်နေပြီလို့ကုလသမဂ္ဂအဖွဲ့ကဒီကနေ့ပြောပါရယ်ဒီနှစ်ကုန်လောက်မှာဆေးထိုးအပ်တန်920လောက်တူလောင်ထားနိုင်မယ်လို့ရည်ရွယ်ထားရလို့လေကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါရယ်အသုံးပြုပြီးသားဆေးထိုးအပ်တွေကိုလုံလုံခြုံခြုံစနစ်တကျဆွန့်ပစ်နိုင်ဖို့တစ်တာ5သန်းဝယ်ယူသွားမယ်လို့လေ UNICEF ကပြောပါရယ်တနင်္လာနေ့အထိစီးရင်တွေအရာတကဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်40ကျော်ရှိနေပြီးသေဆုံးသူပေါင်းက1,300,000ကျော်ရှိပါတယ်။ COVID-19 ကာကွယ်ဆေးထိုးနေတာကလူသမိုင်းမှာအရေးအတွက်အများဆုံးကာကွယ်ဆေးထိုးပေးတဲ့ဖြစ်စဉ်ကြီးတွေကတစ်ခုဖြစ်တာကြောင့်ကာကွယ်ဆေးထိုးလုပ်ဖို့အတွက်လိုအပ်သမျှတွေကိုအမြင့်ဆုံးလုပ်ဖို့လိုအပ်တယ်လို့လည်း UNICEF အမှုဆောင် Director Henry De Fo ကပြောပါတယ်။ဒီတူလောင်ထားတဲ့ဆေးထိုးအပ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးဆောင်လုပ်ကိုင်နေတဲ့လူတိုင်းအတွက်ကာကွယ်ဆေးရဖို့ COVAX အစီအစဉ်မှာအသုံးပြုသွားမှာဖြစ်ပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာအိန္ဒိယမှာဒီကနေ့ထိကူးစက်သူ9.4သန်းနဲ့သေဆုံးသူ13,400ကျော်ရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းတိုးနေပေမဲ့ဟိန္ဒူဘာသာရေးပွဲတော်ကာလဖြစ်တာကြောင့်မြို့တော်ညူဒေလီမြောက်ပိုင်းလာဒီယာနာနဲ့တောင်ပိုင်းခါလာဘူရာဂီမြို့တွေမှာဈေးဝယ်ထွက်တဲ့သူတွေနဲ့စီကားနေပါတယ်။ဈေးဝယ်လာသူတွေကိုနှာခေါင်းစည်းတက်ဖို့လက်တန့်စည်းရီအသုံးပြုဖို့နဲ့လူချင်း6ပေခွာနေဖို့စတဲ့စည်းကမ်းတွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။အင်ဒိုနီးရှားမှာကူးစက်သူ 36,500 ကျော်နဲ့သေဆုံးသူ 12,000 လောက်ရှိနေပြီးရောဂါထိန်းချုပ်နိုင်ရေးအပူတပြင်းကြိုးစားနေကြပါတယ်။စံသက်ဆဲကာကွယ်ဆေးတွေကိုအလုံလောက်ဝယ်ယူနိုင်ဖို့လည်းအင်ဒိုနီးရှားအစိုးရကကြိုးပမ်းနေပါတယ်။အရေးပေါ်ကာကွယ်ဆေးအသုံးပြုခွင့်ကိုနိုဝင်ဘာလရဲလောက်မှာခွင့်ပြုနိုင်မယ်လို့သက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေကပြောပါတယ်။ကာကွယ်ဆေးတွေပါဝင်ပစ္စည်းတွေကအစ္စလမ်ဘာသာရေးထုံးစံနဲ့အညီအသုံးပြုနိုင်ခွင့်ရှိမရှိပြည်သူတွေကိုရှင်းရှင်းလင်းလင်းခြားပြဖို့နဲ့အလင်းစလိုမလုပ်ဖို့သမ္မတဂျိုကိုဝီကသတိပေးတာပါ။အင်ဒိုနီးရှားကနောက်နှစ်အတွင်းလူပေါင်း100,000လောက်ကိုကာကွယ်ဆေးထိုးပေးနိုင်မယ်လို့ကတိပြုထားတာဖြစ်ပြီးနောက်နှစ်မတ်လနဲ့ဧပြီလလောက်မှာတရုတ်ဆန်နိုဗက်ကုမ္ပဏီကကာကွယ်ဆေးတန်90နဲ့ American AstraZeneca ကုမ္ပဏီကစီးသန်း100လောက်ကိုဝယ်ယူဖို့လှုံ့ဆော်နေပါတယ်ရှင်။ American သမ္မတရေးကောက်ပွဲကျင်းပဖို့သတင်းပတ်နှစ်ပတ်ကျော်လောက်ပဲလိုရတဲ့အချိန်မှာသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင် Joe Biden တို့နှစ်ဦးမဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုံ့ဆော်နေကြပါတယ်။မနီတနင်းအနေနဲ့ကတော့ပြီးခဲ့တဲ့ရေးကောက်ပွဲတွေမှာသူတို့ကိုစားပြုရာပါတီကသမ္မတလောင်တွေရှုံးနိမ့်ခဲ့တဲ့ပြည်နယ်တွေကိုတွားရောက်ပြီးဒီနေ့ရွေးကောက်ပွဲမှာရလကောင်တွေရအောင်ကြိုးပမ်းခဲ့ကြပါတယ်။သမ္မတထရမ့်ကနေဗာဒါပြည်နယ်နဲ့ဂျိုးဘိုင်ဒန်ကမြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာမဲဆွယ်စည်းရုံးခဲ့ကြတာပါ။နေဗာဒါပြည်နယ်ကာဆင်စီတီမြို့မှာပြုလုပ်တဲ့သမ္မတထရမ့်ရဲ့မဲဆွယ်ပွဲကိုလူထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲနိုင်မယ်ဆိုရင်ကာယောဂါကာလအသွာအလာပိတ်ပင်မှုတွေကိုကြုံတွေ့ရလိမ့်မယ်လို့သမ္မတထရမ့်ကသူ့ကိုထောက်ခံတဲ့သူတွေကိုသတိပေးလိုက်ပြီးသိပ္ပံပညာရှင်တွေပြောတာကိုနားထောင်မယ်ဆိုတဲ့ဘိုင်ဒန်ရဲ့ပြောကြားချက်ကိုလှောင်ပြောင်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ဒါဟမ်မြို့မဲဆွယ်ပွဲမှာတော့ဂျိုးဘိုင်ဒန်ကလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးရာဇဝတ်မှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးတွေကိုအဓိကထားပြောကြားခဲ့ပါတယ်ရှင်။အမေရိကန်နိုင်ငံသားဖြစ်ပေမဲ့သမ္မတရွေးကောက်ပွဲမဲပေးခွင့်မရတဲ့ပွာတိုရီကိုမှနေထိုင်သူတွေဟာလည်းဒီနှစ်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့သူတွေဖြစ်လာပါတယ်။ပွာတိုရီကိုကရွှေ့ပြောင်းနေထိုင်သူတစ်တပ်သမား2သန်းရှိတာကြောင့်ဖလော်ရီဒါပြည်နယ်ဟာအမေရိကန်ပြည်မမှာပွာတိုရီကိုအများဆုံးနေထိုင်တဲ့ပြည်နယ်ဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့တွေကပွာတိုရီကိုမှအရင်နှစ်တွေကနဲ့မတူဘဲမဲဆွယ်မှုတွေကိုအပြိုင်ဆိုင်လုပ်နေပြီးဖြစ်ပါတယ်။ပွာတိုရီကိုနယ်မြေအုပ်ချုပ်ရေးမှုရဲ့ထောက်ခံမှုကိုရထားတဲ့သမ္မတထရမ့်ကဟာရီကိန်းမာရီယာကနေပြန်လည်တည်ထောင်ရေးလုပ်ငန်းတွေအတွက်ပွာတိုရီကိုကိုဒေါ်လာ73ဘီလီယံအထောက်ပံ့အကူအညီပေးမယ်လို့ပြီးခဲ့တဲ့လကကတိပေးထားပါတယ်။ဂျိုးဘိုင်ဒန်ကတော့ပွာတိုရီကိုမှာထုတ်ဝေတဲ့အဓိကသတင်းစာကြီးကိုတီးသက်အင်တာဗျူးပေးခဲ့တယ်လို့အဲ့ဒီသတင်းစာကြီးကလည်းဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။လူလူသဘောထားစစ်တမ်းတွေမှာတော့သမ္မတလောင်းနှစ်ဦးကြားဘယ်သူမှရှင်းရှင်းလင်းလင်းအသာစီးမရဘဲအကျိအနေရှိနေစေဖြစ်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နင်္ဂလာပါသတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါအာမေးနီးယားလူမျိုးစုအများစုနဲ့ထိုင်ပြီးတော့အဇာဘိုင်ဂျန်တို့ထိန်းချုပ်ထားတဲ့နာဂိုရိုကာရာဘော့အရမ်းမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့လက်နက်ကြီးတွေနဲ့ထပ်ပြီးတိုက်ခတ်တယ်ဆိုပြီးအပြစ်အလားဆွဆွဲနေတာကြောင့်နောက်ဆုံးရထားတဲ့အပြစ်ရရေးသဘောတူညီမှုအခုတနင်္လာနေ့မှာပြည့်စည်တော့မယ့်အနေထားရောက်နေတယ်လို့ရိုက်တာသတင်းကရေးပါတယ်ဆော့ကောကာဆစ်ဒေသမှာ1990ပြည်လုံးနောက်ပိုင်းအဆိုးဆုံးဖြစ်တဲ့လက်ရှိတိုက်ပွဲတွေအဆုံးသတ်ဖို့ရုရှားရဲ့ကြားဝင်ဆောင်ရွက်မှုနဲ့အပြစ်ရရေးသဘောတူညီချက်ရထားတာပါစက်တင်ဘာ29ရက်နေ့မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တိုက်ဆုံသူ1000ကျော်ရှိပါတယ်။တိုက်ပွဲတွေမရပ်နိုင်တာကြောင့်ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်ပေါ်ပေါက်လာမှကိုစိုးရိမ်မှုတွေရှိနေတာပါ။အဆာဘိုင်ဂျန်ဖက်ကိုတူရကီနိုင်ငံကအခိုင်အမာထောက်ခံထားသလိုတူရကီရဲ့မဟာမိတ်မြောက်အဆလန်ဒိတ်စာချုပ်နေတိုးတပ်ဖွဲ့ကအပြစ်ရရေးလှူလာနေတဲ့အတွက်နှစ်ဖက်ဆက်ဆံရေးမှာအဆွန်ထင်ဖြစ်လာမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ရုရှားကတော့အာမေးနီးယားကိုအကာအကွယ်ပေးဖို့ကတိပြုထားတာဖြစ်တဲ့အတွက်ဒီဒေသအရေးမှာရုရှားနဲ့တူရကီနှစ်နိုင်ငံစလုံးပတ်ဝန်းလာနိုင်တဲ့အနေအထားတွေရှိနေတာပါခုလိုလက်တက်ကြီးတွေနဲ့အပြစ်ခတ်ကြောင်းအပြန်အလှန်ဆွဆွဲနေပေမဲ့တိကျအတည်ပြုလို့မရဘူးလို့လည်းရိုက်တာသတင်းကဖော်ပြထားပါတယ်အပြစ်ပြဆိုင်ရာရာဇဝတ်ခုံရုံး ICC ရှင်းနေချုပ်ဖာတူဘန်ဆူဒါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကတနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်ဆူဒန်နိုင်ငံရဲ့ကြားဖြတ်အစိုးရအဖွဲ့ကအာနာရှင်ဟောင်းအိုမာအယ်ဘာရှာရဲ့အမွန်နာပတ်သက်ပြီး ICC နဲ့ပူးပေါင်းလုပ်ကိုင်သွားမယ်လို့ကတိပြုထားတာပါအနောက်ဒါဖာဒေတာမှာ2003ခုနှစ်ကဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုလူရာထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့အာနာရှင်ဟောင်းဘာရှာကို ICC ကဖန်ဝရံထုတ်ပြန်ခဲ့တာပါစစ်အစိုးရကိုတော်လှန်ပုံကန့်ခဲ့ကြတဲ့ဒါဖာဒေတာကိုအာနာရှင်အယ်ဘာရှာဆေလုခဲ့တဲ့ဂျန်ဂျာဝိလက်နက်ကင်တပ်ဖွဲ့လက်ချက်ကြောင့်လူပေါင်း3000တိဆုံခွဲရတယ်လို့လူပေါင်း2000ခွဲတိအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်ဆိုပြီးတော့ဆွဆွဲထားတာပါအချင်းပြတ်ချဆမှုဆွဲချက်တွေနဲ့ဆူဒန်နိုင်ငံမှာအယ်ဘာရှာထောင်နာနှစ်ကြာခံနေရတယ်လို့1989ခုနှစ်ကစစ်အာဏာသိမ်းပြီးရထူရယူခဲ့တဲ့ဆွဲချက်နဲ့လည်းလက်ရှိတရားရင်ဆိုင်နေရတာပါအယ်ဘာရှာရဲ့အပေါင်းပါနှစ်ယောက်ဖြစ်တဲ့အဗ်ဒယ်ရဟင်မိုဟာမက်ဟူစိန်နဲ့အာမက်ဟာနာနိုရဲ့တဲ့တင်အချက်လက်တွေကိုလည်း ICC ကရှာဖွေနေတာပါဒီလူနှစ်ယောက်စလုံးကိုလည်းအယ်ဘာရှာကိုအာနာကဖယ်ရှားပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဂျန်ဂျာဝိတပ်ဖွဲ့တမူဟောင်းအလီကူရှာယပ်ကတော့ CIA နိုင်ငံမှာလာရောက်လက်နက်ချခဲ့တဲ့ဂျွန်းလာကလေးက ICC မှာထိန်းသိမ်းထားတာပါ။သူကတော့ဒါဖာဒေတာမှာစစ်ရာဇဝတ်မှုကျူးလွန်တာနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လူတတ်မှုညှဉ်းပန်းနှိပ်စက်မှုလူရတိုက်ခိုက်မှုအပြင်မရင်ကျင့်မှုဆွဲချက်ပေါင်းများစွာနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံတွေအပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုလျှော့ချဖို့ပြိုင်ဖက်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပေမဲ့ဒေသရင်းနိုင်ငံတွေကြားမှာတရုတ်ကပိုအသားရနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကကမ္ဘောဒီးယား၊လာအိုစ်၊မလေးရှားနဲ့ထိုင်းနိုင်ငံကိုအောက်တိုဘာ17ရက်နေ့ကစပြီးတော့ငါးရက်တာအလဲပတ်တွားရောက်ခဲ့တယ်လို့တရုတ်သတင်းတွေကပြောပါတယ်။တရုတ်ကကွယ်ရေးဝန်ကြီးဝေဖင်ဟီကလည်းအရှိတောင်အာရှနိုင်ငံတွေကိုစက်တင်ဘာလမှာတွားရောက်ခဲ့ပါသေးတယ်။လူရည်တန်ပေါင်း650ရှိတဲ့ဒီဒေသဟာသမိုင်းကြောင်းအရတရုတ်နဲ့ပိုနီးစပ်ပြီးတခါတရံပါအမေရိကန်လွှမ်းမိုးမှုကိုရှောင်လည်ရှိတယ်လို့သုတေသီတွေကမြင်ပါတယ်။အခုလိုတရုတ်ဝန်ကြီးဝမ်ယီဒီဒေသအတွင်းတန်တမာရေးတွာလာလှုပ်ရှားမှုတွေဟာအမေရိကန်ရဲ့ခြေလှမ်းကိုတံပြန်ဖို့အထောက်အကူဖြစ်လိမ့်မယ်လို့လေလာဆောင်ကြည့်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်းနဲ့အတော်များများကိုသူပိုင်အဖြစ်တရုတ်ကပြောဆိုနေတာကြောင့်ပါဝင်ပတ်သက်နေတဲ့နိုင်ငံတချို့စိတ်ဆိုးသောသာထွက်နေကြချိန်မှာပဲတရုတ်ရဲ့နယ်မြေချက်ထွင်မှုရန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအားပေးထောက်ခံသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကဇူလိုင်လမှာကတိပြုထားတာပါ။ဒီလအစောပိုင်းကလည်းတရုတ်ကွန်မြူနစ်အစိုးရဟာကိုကျိုးရှာမှုတွေအကျင့်ပြတ်ချစာမှုတွေနဲ့အကြမ်းကင်မှုတွေမကင်းတဲ့ပါတီတရားဖြစ်တယ်ဆိုပြီးဝန်ကြီးပွန်ပြိုကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဝန်ကြီးဝမ်ယီရဲ့အရှိတောင်အာရှနိုင်ငံတွေကိုတွားရောက်ခဲ့တဲ့လဲပတ်ခီချင်းဟာတရုတ်ကွန်မြူနစ်အစိုးရနဲ့သူ့ရဲ့မူဝါဒတွေကိုတညီတညွတ်တည်းပူပေါင်းဆောင်ရွက်ဖို့ဝန်ကြီးပွန်ပီယိုရဲ့တိုက်တွန်းချက်ကိုတွန့်ပြန်လိုက်တာဖြစ်တယ်လို့လဲကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်။ထိုင်းကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့နိုင်ငံတော်တောင်းဆိုနေကြပေမဲ့မြို့တော်ဘန်ကောက်မှာချမှတ်ထားတဲ့လူစုလူဝေးမလုံရအမိန်ကိုဘန်ကောက်အပြင်တခြားမြို့တွေမှာထုတ်ပြန်ကြေညာဖို့မရှိဘူးလို့ဝန်ကြီးချုပ်ကတနင်္လာနေ့မှာပြောပါတယ်။ဆန္ဒပြပွဲတွေကိုတားမြစ်နိုင်ဖို့လုပ်ကိုင်နေတယ်လို့ရဲတပ်ဖွဲ့ကလည်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ဘရယတ်ချောင်းအချအစိုးရကထုတ်ပြန်ထားတဲ့လူ၄ဦးထက်ပိုပြီးတော့မဆူဝရအမိန်ဟာဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းနိုင်ဖို့တာဝန်ရှိသူတွေကိုကြည်ကြဲပြပြလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ပအခြေစိုက်ထိုင်းသတင်းတွေကပြောပါတယ်။ ထိုင်းလူငယ်ဆန္ဒပြသူတွေကတော့အစိုးရအမိန့်ကိုအာခံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနဲ့တပ်ဦးဆောင်ပိုင်းပြင်စနစ်ပြုပြင်ပြောင်းလဲရေးကိုဆက်ပြီးတောင်းဆိုခဲ့ကြတာပါ။တနင်္ဂနွေနေ့တုန်းကလည်းဘန်ကောက်မြို့ကနေရာသဒ္ဒါစင်ကျော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။နိုင်ငံတွင်းတကူအာဏာကြီးလာတဲ့ထိုင်းပြင်စနစ်ကိုပြုပြင်ပြောင်းလဲရေးဟာဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်တွေထက်ကအပြင်းထန်ဆုံးအကြောင်းအရာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုဝေဖန်ပြောဆိုတာမျိုးမလုပ်နိုင်အောင်တင်းကျပ်တဲ့ဥပဒေနဲ့တားမြစ်ထားတာပါ။ထိုင်းလူမျိုးတွေရဲ့တာဝန်ဟာတော်ဝင်မိသားစုကိုအကာအကွယ်ပေးဖို့ဖြစ်တဲ့အတွက်ဒီအကြောင်းအရာကိုဆွေးနွေးမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကတင်းလာနေမှာပြောကြားခဲ့ပါတယ်။လက်ရှိအခြေအနေကိုဆွေးနွေးအဖြစ်ရှာဖို့လွှတ်တော်အစည်းအဝေးကိုခေါ်ယူကြမှာမယ်လို့ဝန်ကြီးချုပ်ချန်အောင်ချာကပြောထားပေမဲ့ဘယ်တော့ဖြစ်မလဲဆိုတာကတော့မသိရသေးပါဘူး။ကနေ့ညပတ်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပ
ါကိုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းမှာအခြေအနေကိုထိန်းချုပ်နိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲတခြားဒေသတွေမှာကူးစက်မှုတွေတိုးလာနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စစပါCOVID-19 အတီးပြူလူနာတွေကကူးစက်ခံရသူထုတ်ဝက်ကြော်မကရှိနေတဲ့ရန်ကုန်တိုင်းမှာတော့ကူးစက်ခံရသူလူနာသစ်အရေအတွက်တဖြည်းဖြည်းကျဆင်းလာနေပေမဲ့စိတ်ချရတဲ့အခြေအနေရောက်အောင်ကြိုးစားနေရဆဲဖြစ်ကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာယောဂအန္တရာယ်ထိန်းချုပ်နိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲတခြားဒေသတွေမှာတော့ကူးစက်သူအရေအတွက်တိုးလာနေတာပါကျမိုင်နဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပြည်ရင်းကူးစက်ခံရသူဟာမန္တလေးတိုင်းအတွင်းမနေ့ကတနင်္ဂနွေနေ့တရက်ထဲမှာတင်44ဦးရှိခဲ့ပြီးအဲ့ဒီမတိုင်ခင်စနေနေ့မှာလည်း66ရောက်အထိရှိခဲ့ပါတယ်။သတင်းပတ်ကုံရက်တွေကစလို့ကူးစက်မှုတွေတိုးလာနေတာကြောင့်ချုပ်တင်ကာဝယ်ဖို့လိုအပ်လာနေပြီလို့လည်းမန္တလေးတိုင်းမြန်မာနိုင်ငံလူမှုကေဆေးရေးအဖွဲ့ကကူးစွမ်းပြေအောင်ကပြောပါတယ်။
မနေ့ကပြည်ဆက်စီရနေပါတက်လာတယ်ဆိုတာကျွန်တော်တို့မန္တလေးမြို့ရဲ့အနေထားနဲ့ပြောမယ်ဆိုရင်များတယ်ပေါ့။တော့အပေါ်ရှိနေတယ်ရှိမနေဘူးကမတိရတော့အကောင်းဆုံးတော့ကိုယ့်ရင်ထဲမှာနေတာတော့အကောင်းဆုံးပေါ့ဟိုဒါမှလည်းယောဂကုသမှုတော့ကြာမှာပေါ့အခုကမြင်ထွက်လူစီနေတဲ့နှုတ်ကြာမှာတော့လမ်းပေါ်မှာလူကအမြဲပြေးမပြေးနေတာတော့နှုတ်ဒီပိုးတွေ့လူနာကများလာများနေတာပေါ့အဲ့လိုလေးတော့ရှိတယ်ကြောင့
်မန္တလေးအတိုင်းအတွင်းကိုဗစ်ပိုးတွေ့လူနာကတော့မနေ့ကထုတ်ပြန်ပြီးချိန်အထူးဆိုစုစုပေါင်းဦးရေ900နီးပါးအထိရှိနေတာပါမန္တလေးတိုင်းမှာကူးစက်ခံရသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေကိုခြေရာခံလိုက်တဲ့အခါမှာအခက်အခဲတချို့ရှိနေပြီးယောဂလက္ခဏာတစ်ခုဖြစ်တဲ့အနက်အာယုံမရတဲ့လူနာတွေကိုလည်းကိုဗစ်စင်နာရီစီနေတိုင်းပို့ပေးနေရတယ်လို့ကိုစွမ်းပြေအောင်ကပြောပါတယ်။ကိုဗစ်အတီးပြူလူနာပေါင်း900ဝန်းကျင်အထိရှိနေတဲ့မွန်ပြည်နယ်မှာတော့ယောဂထိန်းချုပ်ရေးနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေကိုပုံမှန်လုပ်ဆောင်နေပြီးပူရီလူနာအယောက်900လောက်အထိကိုကူတာပေးနိုင်မှုပြင်ဆင်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ယောဂအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်နယ်စပ်ကိတ်တွေကနေတစင်ပြောင်းဝင်လာသူတွေအတွက်ကိုပါတိချထားပြီးအသွားလာကန်တက်ဖို့ကလူဦးရေ9000လောက်အတွက်နေရပြင်ဆင်ထားတယ်လို့မြို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယပြည်နယ်ဦးစီးမှုဒေါက်တာဝင်းမုံကပြောပါတယ်
ဒီကြမ်းမာရေးဝန်ထမ်းတွေကတော့ပုံတက်လိုက်တယ်ကွာရန်တီးနဲ့ထဲတယ်ကွာရန်တီးမှာစောင့်ရှောက်မှုပြီးတော့ဒီကုသမှုပိုင်းကတော့သူ့ယောဂဝေဒနာပေါ့လိုက်ပြီးတော့လုပ်ပြီးနေရတာပေါ့နောက်ပြီးချိုးနေရမှာအများကြီးတွေ့လာတယ်ဆိုရင်တော့ဒါပြည်နယ်ဆွေအဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းနဲ့ဆက်သွယ်ပြီးတော့လော့ကဒေါင်းလုပ်တာတို့စီဟုံးလုပ်တာတို့ပေါ့နော်လုပ်နေရတာမျိုးရှိတာပေါ့ကုသမဲဆွဲပွဲတွေလည်းလုပ်နေကြတယ်ဆိုတော့လေဒါတွေကတော့ဒါတရားနဲ့တရားယောဂကုသမှုကိုပို့ပြီးတော့ခွေလန်းများစီတွေရဲ့အလုပ်တွေဖြစ်နေတာပေါ့နော်အဲ့ဒါလေးတွေကတော့အမားတို့ကတော့စစ်စစ်တင်နဲ့လုပ်သိနေတာပေါ့
မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားစစ်မှုဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမဲလာပေးမဲ့ပြည်သူတွေလူစုလူဝေးမဖြစ်အောင်ပြင်ဆင်ဆောင်ရွက်ထားတယ်လို့အွန်လိုင်းကနေတစင်အသိပေးထားပါတယ်အဲ့ဒါအပြင်ရောဂါကူးစက်မှုကိုကာကွယ်နိုင်ဖို့ပြည်သူတယောက်ချင်းစီတိုင်းမှာကျန်းမာရေးအသိရှိဖို့ကိုလည်းသတိပေးလိုက်ပါတယ
်နည်းနည်းထိန်းလာနိုင်တဲ့အခြေအနေကနေပြီးတော့လုံးဝထိန်းနိုင်တဲ့အခြေအနေရောက်ဖို့ဆိုတာဟာကျမတို့တော်တော်လုပ်ယူရပါအောင်ကူးစက်မှုတွေနဲ့ပတ်သက်ဆိုလို့ရှိရင်ကျမတို့ကဒီနိုင်ငံတကာမှာတုံးနေတဲ့အကောင်းဆုံးနောက်ဆုံးအသိအရတွေအကောင်းဆုံးဆိုတဲ့ဤပညာတွေကိုလည်းကျမတို့သုံးပါတယ်ဆေးတွေကိုလည်းကျမတို့သုံးပါတယ်ဒါပေမဲ့ဘယ်လိုပဲဆေးတွေသုံးသုံးဘယ်လိုပဲဤပညာတွေသုံးသုံးနောက်ဆုံးကြတော့အထူးအောင်ဆုံးကတော့ပြည်သူတွေတယောက်ချင်းတယောက်ချင်းကိုကျမရဲ့အတွက်ကိုယူဆဖို့ပဲဖြစ်ပါတယ
်ကျမရဲ့နဲ့အောက်ကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာကိုဗစ်အတီးပြူလူနာပေါင်း 36,025 ဦးရှိနေပြီးသေဆုံးသူကတော့ 880 ဦးရှိနေပါတယ်။ယောဂပြင်းထန်တဲ့လူနာတွေကိုကူတာပေးနိုင်မှုလိုအပ်တဲ့သွေးရည်ကြီးကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအလှူခံထားပါတယ်။ ကိုစီမာကိုဗစ်ရောဂါဘူးပျောက်ကင်းသွားတာ28ရက်ပြည့်ပြီးသူတွေကအသက်18နှစ်နဲ့60ကျော်ရှိသူတွေကိုရွေးချယ်ပြီးသွေးရည်ကြီးအလူခံသွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်ကနေဒီသတင်းပေးပို့ထားတာပါ။
ဒီသားတချို့မှာရွေးကောက်ပွဲပယ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျရှင်းလင်းပေးဖို့နဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအချိန်မီအကောင့်ထဲပေါ်ပါလို့မြန်မာရက်ဖက်ဖွဲ့စည်း200ကျော်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။2020ပြည်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးမှာတိုင်းရင်းသားပါတီတွေပါဝင်နိုင်ငံရေးပါတီတွေအားလုံးဒန်းတူညီမျှတရားမျှတစွာရှင်ပြိုင်ခွင့်ရဖို့နောက်မဲပေးခွင့်ရှိတဲ့တိုင်းရင်းသားမျိုးနွယ်စုတွေအပါနိုင်ငံသားတိုင်းလွတ်လပ်စွာမဲပေးခွင့်ရဖို့ဘေးကင်းလုံခြုံပြီးတော့တန်ရှင်းလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်အကောင့်ထဲပေါ်ပါလို့မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွေငင်းညက်ရေးတိုင်းရင်းသားအရေးတဘာဝပတ်ဝန်းကျင်ရေးအမျိုးသမီးရေးစတဲ့လူမှုရေးလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်လူမှုအဖွဲ့ကြီး200ကျော်နဲ့တတိပုဂ္ဂလပုဂ္ဂိုလ်တွေကပါပူးပေါင်းပြီးတော့ဒီကနေ့အောက်တိုဘာလ19ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုအိတ်ဖွင့်စာပေးပို့လိုက်တာပါအဓိကကတော့ဆိုင်ရာတိုင်းရင်းသားဒေသတွေမှာဘလို့အကြောင်းပြချက်နဲ့ရွေးကောက်ပွဲမကျင်းပဖို့ဆုံးဖြတ်ရတယ်လဲဘာကြောင့်ပယ်ဖြတ်ရပါတယ်လဲဆိုတာသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်သူထံကိုတိထက်ပို့ပြီးရှင်းလင်းတိကျတဲ့ဖြည့်ရှင်းချက်ချက်ချင်းထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအရက်ဖတ်ဖွဲ့စည်းအားလုံးရဲ့ကိုကြားဥက္ကမရှောင်းအောင်ကတိုက်တွန်းလိုက်တာပါ
လက်တလောရွေးကောက်ပွဲကော်မရှင်အနေနဲ့ထုတ်ပြန်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးချက်ချင်းသာသက်ဆိုင်ရာနိုင်ငံရေးပါတီတို့နဲ့အတူအမြန်တွေ့ဆုံသင့်တယ်လို့ပထမချက်အနေနဲ့ကျွန်တော်မြင်တယ်ဒီဆုံးဖြတ်ချက်ချရတဲ့အပေါ်သေချာချပြဖို့လိုမယ်ပေါ့နော်ဒါမှလည်းကျွန်တော်တို့ပြောတဲ့ဒီပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်လာမှာဖြစ်ပါလေပေါ့အထူးဖြင့်ကိုဗစ်ကာလမှာကျွန်တော်ရွေးကောက်ပွဲတို့တော့မယ်ဆိုတော့ဒါနဲ့ပတ်သက်ပြီးအစီအမံပေါ့နော်ဒါကိုဟိုပွင့်လင်းမြင်သာစွာနဲ့ဒါတွေကိုလည်းပြင်ဆင်ဖို့လိုတယ်ဒီဟာကျွန်တော်တို့ပြည်သူလူထုအားလုံးရဲ့အသက်အိုးဝိမ်နဲ့လည်းဆက်ဆက်နေတာဖြစ်တဲ့အတွက်ကြောင့်ဒါဟာအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ပေါ့
ပဋိပက္ခရှိတဲ့ဒေသတွေမှာရွေးကောက်ပွဲကိုဖျက်သိမ်းတာထက်အဲ့ဒီပဋိပက္ခစစ်ပွဲတွေကိုနိုင်ငံရေးအရာအဖြစ်ထုတ်တင်တယ်လို့မြန်မာအရက်ဖတ်အဖွဲ့တွေကရှုမြင်ပါတယ်ဒီနေရာမှာရွေးကောက်ပွဲနီးဆိုတာကတော့နိုင်ငံရေးအရာအဖြစ်ရှာတာပါလို့ဦးကန်ရှာအောင်ကပြောပါတယ်
တကယ်ဆိုရင်အခုလိုရွေးပွဲကဲကာလမှာဆိုရင်တော့ပြိပခဒေတာဖြစ်နေတဲ့ဒေတာဒီမှာဆိုရင်တောင်တိုက်ပွဲကြီးကိုအပြည့်ရက်ပြီးမှနိုင်ငံရေးနည်းနဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ရမယ်အစားအခုကတော့အဲ့ဒီနေရာဒီကိုတိုက်ပွဲဖြစ်နေလို့ရွေးကောက်ပွဲရက်ဆိုပြီးမှလုပ်တဲ့အတွေ့အကြုံသူဖြစ်ပြည်သူလူထုရဲ့မေးပေးခွင့်အခြေခံအခွင့်အရေးဒီကိုသက်ကန့်သက်ခံရတဲ့အဒီသားဒီကိုလည်းကျွန်တော်တို့စိုးရင်တာဖြစ်ပါတယ်ပေါ့
ရွေးကောက်ပွဲတရားမျှတမှုရွေးကောက်ပွဲလုံခြုံရေးအတွက်ကအရန်ကိုစိုးရင်စရာကောင်းတဲ့အနေအထားဖြစ်နေလို့အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအိတ်ဖွင့်ပေးစာပေးဖို့တိုက်တွန်းရတာဖြစ်တယ်လို့အနာဂတ်အလင်းနဲ့စုံမဲ့ရဲ့ဒါရိုက်တာဒေါ်သက်သက်အောင်ကပြောပါတယ
်အဓိကပြောချင်တာတော့နိုင်ငံရေးပေါင်ချဲ့ရမယ့်နေရာမှာပေါင်မချဲ့ဘဲနဲ့ပေါ့နော်ပို့ပြီးတော့ဒီပေါင်ချဲ့လိုက်သလိုဖြစ်တဲ့အခြေအနေမျိုးတွေနောက်တစ်ခုကကြတော့ဒါအာဏာရအစိုးရကနေပြီးတော့ဒီရွေးကောက်ပွဲတွေချင်းပပေးရတယ်အဲ့လိုချင်းပရတဲ့အခါမှာနိုင်ငံရေးတိခါနဲ့နိုင်ငံရေးပြည်သားကအင်မတန်မှအရေးကြီးပါတယ်ပေါ့နော်အခုအချိန်ဒီမှာဆိုလို့ရှိရင်နိုင်ငံရေးရဆွေးနွေးမှုတွေပိုလုံနိုင်တဲ့နေရာတွေပို့ပြီးတော့ချိုးစားရမယ်အစားပို့ပြီးတော့ပြိပခါတွေအတွက်စိုးရင်ရတဲ့အခြေအနေတွေရှိတယ်အဲ့တော့ UEC အနေနဲ့ကသူရွေးကောက်ပွဲမကျင်းပဘူးဆိုရင်ဘာကြောင့်မကျင်းပဘူးလဲဆိုတာကိုတရားဝင်ထုတ်ပြန်ကြေညာပေးဖို့ရှင်းလင်းပေးဖို့လိုအပ်တယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားဖြူတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ပါဝင်ရှင်ပြိုင်ကြမှာပါဒီလိုတစ်နိုင်ငံလုံးတိုင်းတာနဲ့ကျင်းပမယ်မဲယုံပေါင်း41000ဝန်းကျင်အတွက်မဲယုံဝန်ထမ်းက41000တာဝန်ယူရမှာဖြစ်ပါတယ်ကျွန်မစုမမရှင
်တုံးရတာလားကျွန်မရဲ့အခြေအနေရအခက်ခဲကြုံနေသူတွေနဲ့ကျမရေဝန်ထမ်းတွေလာမဲ့ရေကောက်ပွဲအတွက်ကြိုတင်မဲ့ပေးနိုင်အောင်တာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျမအာကနွန်ပါကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆေးရုံမှာကုသမှုခံယူနေရသူတွေအသွါလာကန့်သက်စောင့်ကြည့်ခံရသူတွေနဲ့ကျမရေဝန်ထမ်းတွေစေတနာဝန်ထမ်းတွေရှေးလရေကောက်ပွဲမှာကြိုတင်မဲ့ပေးနိုင်အောင်ရေကောက်ပွဲကော်မရှင်ကပြင်ဆင်နေတာပါ တယောဂါရှိမရှိစောက်ကြည့်စစ်စဲခံနေရသူတွေရှိတဲ့နေရာတွေအပါအဝင်ကျမရဲ့အခြေအနေအရရွေးကောက်ပွဲနေ့မှာမဲပေးဖို့အဆင်မပြေတဲ့သူတွေအတွက်ကြိုတင်မဲပေးနိုင်အောင်စီစဉ်ထားတဲ့အခြေအနေကိုတော့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ကော်မရှင်ဥက္ကဋ္ဌဦးသိန်းလှိုင်ကအခုလိုရှင်းပြပါတယ်
။တမတ်တရက်ဒီမှာဒီကွာရန်တင်းစင်တာတွေကျွန်တော်တို့သွားယူရမှာပေါ့။ဒီကစားမှာအဲ့ဒီစင်တာမှာရှိတဲ့အကြီးအကဲတွေကျမရဲ့တောင်ဝန်ကနေသူတို့ကညှိနှိုင်းပြီးယူရမှာပါ။
ဒီတကြံရွေးကောက်ပွဲမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်တက်ကြီးပိုင်းတွေအပါအဝင်ရန်ကုန်တိုင်းအတွင်းချုပ်တင်မဲ့ပေးသူအရေးအတွက်များနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ကွန်ဝေကက်ယောဂါကုဆတ်ခံရတဲ့ဆိုရင်ယောဂါတန်ပိုခံစားရနိုင်တဲ့အန္တရာယ်ရှိသူတွေတက်ကြီးပိုင်းတွေအတွက်လည်းချုပ်တင်မဲ့ပေးနိုင်အောင်စီစဉ်ထားတယ်လို့ကော်မရှင်တာဝန်ရှိသူဦးသိန်းနိုင်ကပြောပါတယ်
။ဒါကျွန်တော်တို့အတွက်မဲရုံမှာလည်းတက်ကြီးရုံတွေနဲ့ဒါတန်းစီဖို့အခက်အခဲရှိနိုင်တယ်လို့အဲ့ဒီတော့ရည်ရည်လက်ပါတယ်နောက်တစ်ခါမဲယုံနေမှာလာတဲ့အခါမှာဒါလည်းနေ့ကျတော့အဲဒါလက်ဆန္ဒရှင်အရေးတော့လည်းရော့သွားနိုင်တာပေါ့
ကျမရဲ့ကြောင့်အခက်ခဲဖြစ်နေသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုအတိအကျမတတ်မှတ်ရသေးပေမဲ့အသက်60နှစ်အထက်ရှိသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုတော့တိလာ29ရက်ကစပြီး9ရက်ကြာတတ်မှတ်ထားပါတယ်ကွန်ဝေကက်ယောဂါကြောင့်အထူးကျမဆောင်မှာကုသခံယူနေသူတွေကိုယ်တိုင်မဲ့ပေးလို့အဆင်မပြေရင်သူပေးချင်တဲ့စံသအတိုင်းအများရှိမှာကိုစားထည့်နိုင်အောင်စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းအနောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးခင်မောင်ဝင်းကပြောပါတယ
်ကွာရန်တိန်းစင်တာဆိုရင်ကွာရန်တိန်းစင်တာကလူကြီးပေါ့ဗျာသူနဲ့ဆက်သွယ်ပြီးတော့ပုံမှန်15 6နှစ်လူကြီးပြေးပါဆိုရှင်းတောင်းရှင်းတောင်းပြီးကျွန်တော်တို့ဆောင်ရွက်ပြပါဟုတ်ကဲ့အဲ့ဒီဟာကိုကျွန်တော်တို့ကသူကြီးကမဲတွေရပြီဆိုရင်သူအဲ့လူကြီးတွေကကွာရန်တိန်းစင်တာကလူကြီးတို့ဆော့ဝဲပြီးပြီဆိုရင်ကျွန်တော်တို့ကမဲဘုံတွေကိုထည့်မယ်သူတို့ရှိရင်ထည့်မယ်ထည့်ပြီးချိတ်ပိတ်မယ်ချိတ်ပိတ်ပြီးတော့ကျွန်တော်တို့မျိုးနွယ်ကိုပြန်သေးမယ
်ရဲကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်အကဲခန့်နေသူတွေကတော့ကြိုတင်မဲပေးတဲ့အစီအစဉ်အတွက်စနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းတတိပေးနေကြပါတယ်ဖန်တီးအိမ်ရဲကောက်ပွဲစောင့်ကြည့်အဖွဲ့ရဲ့ဒရိုက်တာတော်ခင်လေးငယ်ကတော့ကြိုတင်မဲ့ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုကြိုတင်အသိပညာပေးဖို့လိုအပ်လိမ့်မယ်လို့ပြောပါတယ်
။ကြိုတင်မဲမှာဘာကိုအသုံးပြုရမလဲ။နောက်ဟိုတစိုက်တုံးထူတာလားဘောပင်နဲ့ချစ်တာလားချစ်ရင်လည်းဘလို့ချစ်ရမလဲပေါ့နော်။အဲ့ဒါမျိုးလေးတွေကိုသေးသေးချာချာလေးဟိုပါပေါ့မဲဆန္ဒရှင်ပညာပေးလေးလုပ်ပေးဖို့လိုမယ်
။နိုဝင်ဘာ၈ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမယ်။ရွေးကောက်ပွဲမှာတော့မဲပေခွေရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်မှာတမရုံနဲ့အေးရခိုင်လက်နက်ကန်ဖွဲ့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတွေထိခိုက်ဒေကြီးမှုတွေကြုံတွေ့နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့မကြသေးခင်ရက်တွေကစတိုက်ပွဲပြင်းထန်နေတဲ့ရတိတောင်မြို့နယ်အတွင်းတိုက်ခိုက်မှုတွေကြောင့်ဒေသခံရတတူထပ်မံတေဆုံးခဲ့တာပါဒီကနေ့မနေ့ပိုင်းကလက်နက်ကြီးပစ်ခတ်မှုကြောင့်ရွာသိကေချေးရွာကကျောင်းဆရာတို့တန်ရာပြင်းထန်ရရှိပြီးတေဆုံးသွားခဲ့ကြောင်းချေးရွာအုပ်ချုပ်ရေးမှူးဦးတင်မောင်ဆန်းကပြောပါတယ
်ခုံကြီးကျောင်းနောက်ကဟိုဟာပောက်ကွေးနယ်တခုကျလို့နေကွင်းထဲမှာကွေးတော်ပြီးတော့ဟိုဟာလူတော်တည်တာရွာကျောင်းတော်တဲ့ကျောင်းဆရာသူမျက်နှာပေါ်မှာကြားတော့တာလေ
လနဲ့ကြီးကြီးထိမှန်ရန်ကရရှိတဲ့တန်ရာတွေနဲ့အသက်16နှစ်အရွယ်ကျောင်းဆရာမျိုးဆက်နိုင်ဦးဒီမွန်းလဲပိုင်းမှာတည်ဆုံသွားခဲ့တာပါ။အေရခိုင်လက်နက်ကခြေပြုတ်နေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေအောက်တိုဘာလ23ရက်နေ့ကကြီးရီလီပူပေါင်းများနဲ့ဆိုးစစ်ဆင်ခဲ့ပြီးမထိန်ချုပ်နိုင်သေးတဲ့အခြေအနေကြောင့်နေ့စဉ်နဲ့မျှလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေသေးတယ်လို့လည်းဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာမင်းပြမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံရွာသားတွေတင်းချောင်နေကြရပါတယ်။မင်းပြမြို့နယ်တောင်ဘုတ်ကိနဲ့မေလွန်းရွာနီးဖြစ်ပွားတဲ့တိုက်ပွဲတွင်ရွာနီးကြီးကြရောက်ပြီးမေလွန်းကျေးရွာသားတွေလည်းရွာကနေတင်းချောင်နေရတယ်လို့မင်းပြမြို့နယ်ပြည်နယ်လှုပ်တော်ကုစလယ်ဦးလှသိန်းအောင်ကပြောပါတယ
်။အဲသူတို့ဖြစ်နေကြတဲ့မေလွန်းရွာကိုတော့ဒီဒီဟိုလက်နက်ကြီးကြီးတက်လာရှိတယ်။ရွာသားတွေလည်းမနေ့ကကြေးရတဲ့ရှိတယ်ဒီတော့အနည်းနဲ့ဆိုတော့မြစ်တစ်ဖက်ကအင်းဆောင်အဲဒီရွာဘက်ကိုမင်းရကတပ်ပြစ်ထုတ်ဆောင်ရတာရှိတယ်
။မင်းလွန်ရွာဘက်မှာဒေလဇန်ပိုင်းကစပြီးတော့နှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်။မင်းပြမြို့နယ်နဲ့ရတိတောင်မြို့နယ်ဖက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့တပ်မတော်ပြောရေးစုခွဲရှိသူနဲ့အေပြောခွေရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အလားတူရခိုင်ကစစ်ရေးတင်းမာနေတဲ့မြောက်ဦးမြို့နယ်ဘက်မှာလည်းဘုံပေါက်ကွဲမှုကြောင့် ဒေသခံတွေထိခိုက်မှုတွေရှိနေတာပါကြောက်တော်မြို့နယ်စေဝန်ချန်ကြီးဝါဒဦးသိန်းဟန်29နှစ်နဲ့ဇနီးဖြစ်သူတော်မိဖြူ29နှစ်တို့မြောက်မြို့နယ်ထိတ်ဝပြင်းကြီးဝါကနေပြန်လာစဉ်လင်းမွေဆောင်ဒီရန်ကုန်စစ်သွေးကာလံပေးမှာညီမျိုးမိုင်းစလုံးပောက်ကွဲလို့နှူးစလုံးထိခိုက်တန်ရာရရှိခဲ့တယ်လို့ဒိုင်ကန်ရှင်ဦးသိန်းဟန်ကပြောပါတယ်မဟုတ
်ဖိုက်ခြင်းလာပါဆိုလဲပြောပြောမတော်ပါဘူး
လင်မယားနှစ်ယောက်စလုံးတန်ရာပြင်းထန်မှုမရှိလို့အိမ်မှာပဲစေဝါကူးစနေတယ်လို့သူကဆိုပါတယ်။မိုင်းပေါက်ကွဲရလင်းမွေဆောင်ဘက်မှာမြန်မာစစ်တပ်နဲ့အေရခိုင်နဲ့လက်ကန်ဖွဲ့တို့မကြာခဏတိုက်ပွဲဖြစ်ပွားရနေရာဖြစ်ပြီးဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသင်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများလာနေတယ်လို့အယက်သား2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကစည်ရင်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းတံပရုံနဲ့အေရခိုင်နဲ့လက်ကန်ဘွဲ့ကြားပဋိပက္ခတွေအချိန်မြင့်သက်လာတဲ့နဲ့မျှအယသားတွေပေါ်မစင်မချင်းတိုက်ခိုက်နေတာတွေရွာသည်မိရှုဖြစ်စည်းနေတာရှိနေတယ်လို့ဆိုဆိုသားတဲ့အထောက်အားတွေနဲ့အတူအစည်းအဝေးကစားတဲ့တဆောင်ကိုလည်း AI ကနိုင်ငံတကာလူခုရေးဖွဲ့ကအောက်တိုဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂလူကူရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလက်ကလည်းတနက်ကန်ပြိပခတ်တွေကြားအယတာထိခိုက်ဒေဆုံးမှုတွေဟာစိတ်ရဆိုးမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လမှာပဲကုလသမဂ္ဂလူကူရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ရခိုင်ပြည်နယ်စစ်တွေမြို့မှာအစိုးရနဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုဒီကနေ့ပြုလုပ်ခဲ့ရမှာဥဆောင်လှုပ်ရှားသူចောင်းသားလူငယ်တချို့ပါဝင်လူ၄ဦးထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးတော်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်စစ်တွေမြို့မှာပြည်ထောင်စုအစိုးရနဲ့တပ်မတော်ကိုလုံမရှိကြောင်းရခိုင်ပြည်နယ်ចောင်းသားတပ်မကကဥဆောင်ပြီးတော့ဒီကနေ့နေ့လယ်တနာရီလောက်ကစန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်စန္ဒထုတ်ဖော်ရမှာလူဝင်အား50ကျော်လောက်ပါဝင်ပြီးအဲ့ဒီထဲကចောင်းသားခေါင်းဆောင၄ဦးကိုစစ်တွေမြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးတော်တယ်လို့ရခိုင်ပြည်နယ်ចောင်းသားတပ်မကဒုတိယဥက္ကဋ္ဌကိုဘုံပြည့်ဖြူကပြောပါတယ်
ဒီဥတော်မပန်းခန့်ပန်းချန်လာရောက်တဲ့အချိန်မှာသူကဟိုလုံးဝပိတ်လိုက်တယ်ပေါ့နော်ပိတ်လိုက်တဲ့အချိန်မှာကျွန်တော်ဆန္ဒပြရသူကအဲ့ဒီနေ့မှာငိမ့်ချဲဆိုကျွန်တော်ရဲပြီးတော့ပေါ့နော်ထိုင်ပြီးတော့ဆန္ဒပြရတာတွေရှိပေါ့နော်အဲ့လိုဆန္ဒပြနေတဲ့အချိန်မှာပဲကျွန်တော်ရဲတက်ဖွဲ့ကနေပြီးတော့ဟိုဆန္ဒပြနေလူကြီးကိုအတင်းတိုးဖွဲ့ပြီးတော့ပေါ့နော်ဖန်စီပြီးတော့ကျွန်တော်ចောင်းသားကောင်းဆောင်တွေကိုဖန်စီတော့ပါဟုတ်ဟိုအဓိကကျွန်တော်ចောင်းသား၄ယောက်ကတော့ဖန်စီခင်ရတာတေချာပေမဲ့ဟိုတခြားသူတွေဖန်စီခင်ရလားမခင်ရလားဆိုတော့အဲ့လိုမသိရှိရတယ်ပါဘူးဟုတ်ဟုတ
်ကဲ့ဆိုနောက်
လက်နက်ကန်မိဖခတွေရှိနေတဲ့ရခိုင်ပြည်နယ်မှာလူခွင့်ရေးရှုဖောက်တာတွေဒေသခံပြည်သူတွေဖမ်းဆီးခံရတာတွေတပ်ဖြတ်ခံရတာတွေရှိနေတာကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့ပြည်ထောင်စုစိုးရကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့ဆန္ဒပြခဲ့ကြတာလို့လည်းကိုဘုံပြည့်ဖြူကပြောပါတယ်
ဟိုကျွန်တော်တို့ဒီနေ့ဆန္ဒပြရတဲ့အကြောင်းရင်းကတော့ကျွန်တော်ရခိုင်ပြည်နယ်မှာလူအခွင့်ရေးရှုဖောက်နေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်ကျွန်တော်ဟိုပေါ့လူတက်နေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်မတရားဖမ်းဆီးတပ်ဖြတ်ရတဲ့အဖွဲ့အစည်းတွေရှိရအဲ့ဒီအဖွဲ့အစည်းကိုကျွန်တော်ရခိုင်ပြည်နယ်ကထွက်တော်ဖို့အတွက်ဆန္ဒပြရတာပေါ့နော်ကျွန်တော်ဟိုလည်းပြောရမယ်ဆိုအဲ့ဒီအဖွဲ့အစည်းတွေဒီကျွန်တော်သတ်မှတ်ထားတယ်ကျွန်တော်မြန်မာနိုင်ငံအစိုးရနဲ့မြန်မာနိုင်ငံစစ်တပ်တီရခိုင်ပြည်နယ်ကိုလာပြီးတော့ကျွန်တော်ရခိုင်ပြည်နယ်လူအခွင့်အရေးတွေကိုရှုဖောက်နေတယ်ရခိုင်ပြည်နယ်ကပြည်သူတွေအကြောင်းမေးဖမ်းဆီးတပ်ဖြတ်တာတွေရှိရအဲ့ဒီကြောင့်အဲ့ဒီအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်ကလည်းထွက်တော်ဖို့ဆန္ဒပြတော့ဆိုကြရပါဟုတ်
ပြည်ရဲစတင်ပါလ9ရက်နေ့ကလည်းရခိုင်ပြည်နယ်စိုးရရုံရှိမှာရခိုင်ပြည်နယ်မှာအင်တာနက်ပြေဝပြန်လည်ဖွင့်ပေးဖို့နဲ့ပြည်နယ်စိုးရလိုမရှိကြောင်းဆန္ဒထောက်ဖော်ခဲ့ကြတဲ့ရခိုင်ပြည်ကျောင်းသားကောင်းဆောင်3ဦးကိုရေးစုစီပုံမှန်နဲ့ဖမ်းဆီးတရားဆွေးဆိုထားပါတယ်ရခိုင်ပြည်နယ်မှာပြည်ရဲနှစ်ကစအရခိုင်လက်နက်ကင်ဖွင့်နေတပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတာပါအခုချိန်ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်သလိုအရသားတွေထိခိုက်ဒေဆုံးမှုတွေတိမ့်နေရှိတဲ့ဒေသခံတွေနေရာဆွန့်ခွာရတဲ့ရှင်နေနဲ့ရင်ဆိုင်နေရပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်နဲ့ပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေကတော့လက်နက်ကန်မင်းပခတ်တွေကြားအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့လည်းစိရဇဝမှုမြောက်တဲ့လောက်ရက်တွေထိဖြစ်နိုင်တဲ့အကြောင်းသတိပေးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားတာဖြစ်ပါတယ
်ကျေးရုံးနိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေလူစုလူဝေးမလုပ်ဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ရေးလှုပ်ရှားမှုတွေမလုပ်ဖို့မြို့အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကင်တွယ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေလီမြို့မှာဒီလဇန်တုန်းကမြန်မာနိုင်ငံသားတွေလူစုလူဝေးနဲ့နိုင်ငံရေးစည်းရုံးလှုပ်ရှားခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကအလားတူလုပ်ရည်တွေမဖြစ်အောင်တင်းကျပ်နေရပါမြန်မာနိုင်ငံသားတွေလူစုလူဝေးမလုပ်ကြဘူးမဲဆွယ်ရာဆန္ဒပြရာနဲ့အလှအတန်းတွေမလုပ်ကြဘူးမြို့တောင်ဝန်ရှိသူတွေကလူမှုကွန်ရက်နဲ့မိုဘိုင်းဖုန်းတွေကနေသတိပေးနေကြောင်းလဲရွှေလီမြို့ကျင်နာနွေထွေပရာဟိတအဖွဲ့ဥက္ကဋ္ဌကိုဖိုးသားက VOA ကိုပြောပါတယ
်ဖုန်းနေတယ်သူတို့အဖွဲ့ဒီပြောမယ်ဆိုရင် group တွေဖွဲ့တယ်တို့တတိနေဖြန့်ထားတယ်သူများသောအားဖြင့် online ပုံတွေမှာပဲဖြန့်ထားတော့တွေ့အဓိကတော့နှစ်ခုလုံးကကျမ်းမာရေးအချိန်မီတော့အလုံးလူစုလူဝေးတွေတော့လုံးဝမလုပ်ဘူးတင်းတင်းကြပ်ကြပ်တားမြစ်ထားတယ်စာထုတ်ထားတဲ့အရာပဲတွေ့သေးတယ် ကျွန်내ရည်ရွယ်မှုတွေပြုလုပ်တော့လောစင်တော့ဘာမှတည်နေမတွေ့သေးဘူးကြားလည်းမကြားသေးဘူးဗ
ျဒီလာ၈ရက်နေမှာတော့မြန်မာအလို့သမား900လောက်ဟာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတစိပ်ပါအင်ကြီးတွေဝတ်ပြီးရွှေလီနဲ့ကျေကောင်အသွားအပြန်ဆိုင်ငယ်ရီနဲ့လှည့်လည်ခဲ့ရတာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးရခံခဲ့ရပြီးနောက်ပိုင်းမှာတော့ဥဆောင်သူတချို့ကလွဲလို့အများစုကိုပြန်လွတ်ပေးခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတယ်လို့ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာရောဂါကူးစက်မှုတွေတွေ့ခဲ့လို့တမျိုးလုံးကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ရပါတယ်ကယောကကြောင့်ကန့်သက်ထိန်းချုပ်ထားချိန်မှာလူစုလူဝေးလုံးမကိုတရုတ်အာဏာပိုင်တွေကစိုးရိမ်နေတယ်လို့နိုင်ငံရေးနဲ့ဆက်နွယ်ရလို့တန်တရားရှိရဆိုရင်လေတရုတ်အာဏာပိုင်တွေကထိန်းသိမ်းတာမျိုးကြီးရှိနေရလို့ရွှေလီကျေကောင်ပရာဟိတအဖွဲ့ကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ
်သူရဲ့ထုတ်ပြန်ချက်ကဒီလူစုလူဝေးတွေပါမလုံးအောင်ဘောနောက်ပြတ်ဒီပါတီအင်ဒီပါတီအဝင်းမခံမှုဒီဘက်မှာဒီပါတဘောနဲ့ဒီရတပြောပြောရမယ်ဆိုတော့ဒီ NLD အင်ကြီးကတော့မဝေးရတော့အမှန်မဟုတ်ဘူး။ဘာလဲဟိုတနည်းအားကိုပဲဆန်းသွားပြီးလမင်းရနေအောင်ဒီ NLD အင်ကြီးကိုလို့ဆိုပြီးတော့လေ
။ရွှေလီနဲ့ကျေကောင်မျိုးကယောဂထိန်းချုပ်ရေးနဲ့ကြီးညာချက်တွေနဲ့ပတ်သက်လို့ကုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကို VOA ကဆက်သွယ်ခဲ့ပေမယ့်ဖုံးပြန်လဲဖြေကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးကျွားလာရကလာပိုင်းအတွင်းမှာသိဆုံးသူ100ကျော်နဲ့ကူးစက်မှု3000ကျော်ရှိခဲ့ရာကတရုတ်နိုင်ငံအပါအဝင်အင်ဂျင်ချင်းနိုင်ငံတွေကနေဆက်ဒေသတွေမှာအဝင်အထွက်တွေကိုကျဉ်းကျဉ်းကျပ်ကျပ်ထိန်းချုပ်နေကြပါတယ်။ကျွန်တော်ကတော့အစော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေကိုဒီရက်ပိုင်းအတွင်းဆက်လက်ဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနေဆက်မဲဆောက်မြောက်ဝတီမြို့တွေမှာကိုဗစ်ကပ်ရောဂါပိုးပြန့်နှံ့လာတာတွေကြောင့်ကုန်သွယ်မှုတွေကိုရာယီရန်နာထားပြီးနေဆက်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေကြမှာပဲတရားမဝင်နေဆက်ဖြတ်ကျော်လာသူတွေကိုဖမ်းဆီးမိနေတာပါမနေ့တုန်းကလည်းမြန်မာနိုင်ငံမြောက်ဝတီမြို့မှာအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံသားတွေကိုထိုင်းလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့ကြောင်းမြန်မာအလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
ဟိုပေါ်နှချားမှာပေါ့နော်အားလုံး12ဦးပါတယ်ယောက်ျားလေးရောထိုင်းလူမျိုးယောက်ျားလေးရောမိန်းကလေးရောအားလုံး12ဦးပါတဲ့ကျွန်တော်တို့အုပ်စုကကျွန်တော်တို့မြန်မာဘက်ကနေထိုင်းနဲ့ခိုးဝင်တယ်မြန်မာဘက်ကဘာကြောင့်ရောက်နေလဲဆိုတော့မြန်မာဘက်မှာသူကဒီစားသောက်ဆိုင်တွေပါတယ်မှာစသဖြင့်ကျွန်တော်အလုလာလုံနေတဲ့ထိုင်းနဲ့စားသောက်ဆိုင်တွေမှာအလုလာလုံနေတယ်မြန်မာဘက်မှာလည်းထိုင်းလူမျိုးပိုင်တဲ့ကျွန်တော်တို့စီးပွားရေးတွေရှိတယ်မြောက်ပြည်မှာကိုဗစ်ကူးစက်မှုတွေပိုမြင့်တက်လာတယ်ပိုများလာတယ်ဆိုတော့သူကကြောက်လန့်ပြီးခုနိုင်ငံတော့ပြန်ဝင်လာပဲထိုင်းမှာနေစားကျွန်တော်တို့ဒီမေပါနာကနေပြီးဖြတ်ဝင်လာအဲဒီမှာကျွန်တော်တို့ထိုင်းနေစားဆောင်တက်ကကင်းလဲနေတဲ့ထိုင်းနေစားဆောင်တက်ကတွေ့ပြီးတော့ဖမ်းဆီးလိုက်တယ်လို့ကျွန်တော်တို့သိရတယ်ခင်ဗျာ
ဆက်နေနဲ့ဖြတ်ပြီးခိုးဝင်လာတဲ့မင်းကလေးအများစုပါတဲ့ထိုင်းတွေကိုဖမ်းမိပြီးတဲ့နောက်အော်တိုဘာလ19ရက်နေ့မှာတော့တောင်ရင်မြစ်ကိုလက်ပစ်ကူးပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်ကုန်သွယ်မှုတွေလုပ်နေတဲ့မဲဆောက်မြောက်ကြီးချစ်ကြည်တရားနှစ်ကိုမနေ့ကစပြီးကုန်သွယ်မှုတွေရပ်ဆိုင်းထားပြီးကိုဗစ်ပိုးတွေ့ရှိတဲ့မြန်မာမိသားစုနေထိုင်နေတဲ့မဲဆောက်မြို့ကထုံထောင်းရပ်ကွက်ကိုလည်းဝင်ဝင်ထွက်ခွင့်တွေပိတ်ထားပါတယ်လုံခြုံရေးတွေအထူးတင်းကျပ်နေတဲ့ကြားကပဲခိုးဝင်လာသူတွေရှိနေတာကြောင့်ထိုင်းရနာပိုင်းနေဘက်ကစိုးရိမ်မှုတွေရှိနေတာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေးဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာချိန်မှာပဲမြန်မာနိုင်ငံဘက်ချမ်းမှာကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကကူးစက်ပြန့်နှံ့မလာအောင်ထိတ်ချုပ်နေတာဖြစ်ပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကိုင်ရာထိုင်းနဲ့မလေးရှားကနေလုပ်သားအများအပြားပြည်တော်ပြန်လာကြပါတယ်။ဒီလူတွေအတွက်အလုပ်သမားခွင့်ရေးနဲ့အညီပြည်ပမှာအလုတ်ကန်အခွင့်လန်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ဖက်ကအလုတ်ကအဆင်မပြေလို့အကြောင်းမပြန်လာတာပါည
ဟိုအလုတ်အဆင်မပြေတာဆိုတာကအလုတ်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင
်ဟုတ်အလုတ်ရက်နေရချက်အလုတ်အဲ့ဒီအလုတ်ကခွင်းလိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်အာစားတဲ့ဟာကိုပြန်စားလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်ကိုရှိစားတဲ့ဟာကိုရှာစားတဲ့ဟာကိုပြန်သုံးရတယ်အဲ့လိုဆိုတော့ဘလို့မှအော်နေဖို့အဆင်မပြေဘူးသူများနိုင်ငံမှာဆိုတော့လေအဲကြောင့်မလို့ပြန်လာလိုက်ရ
ဟုတ်ကဲ့ပြန်လာတော့အခုဒါအိမ်ကိုပြန်ရမှာပေါ့နော်အိမ်ပြန်တော့ရောဟိုဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲ
အခုလုံးလုံးဆယ်တော့ဘာလုပ်မှမရှိသေးဘူးအမရေအရင်ကြီးရှိမှရမှာလေးမှမြန်မာနိုင်ငံမှာအလုပ်မှရှားတယ်လေအခုကအဲကြောင့်မို့အမတော့မစင်စားရသေးဘူးရှင်
ဒီမြန်မာနိုင်ငံမှာအလုလုတာနဲ့ထိုင်းဘက်မှာအလုလုတာနဲ့ရောက်တော့အဓိကဘာတွေกว่าပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုလုချင်ပါလဲ
အဓိကကတော့ဝင်ငွေပါအမရအရန်กว่าတော့
မအေးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုလုသူပါရှမ်းပြည်မြောက်ပိုင်းမှာအလုအကန်ရှာတာကြောင့်ရောလောက်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုလုဖို့ရွေးချယ်တာဖြစ်ပြီးအခြေအနေပြန်ကောင်းလာနဲ့ထိုင်းကိုပြန်ပြီးအလုလုလို့သူဖြစ်ပါတယ်။ COVID-19 ကပ်ဘေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့ Labor Mobility as a Job Strategy for Myanmar လုံသားရွှေပြောင်းသွားလာနိုင်စွမ်းကမြန်မာအလုအကန့်ဖန်တီးရေးမဟာဗျူဟာတရက်လို့ဆိုတဲ့အဲ့ဒီစစ်တမ်းမှာရွှေပြောင်းလုံသားတွေတရားဝင်လုံသားတွေအဖြစ်နဲ့အလို့အကန်ပိုပြီးလွယ်လွယ်ရစီဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။တရားမဝင်အလို့လုပ်သူတွေဟာတရားဝင်အလို့လုပ်သူတွေလောက်လောက်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကြားနိုင်တဲ့အခွင့်အလန်းနှဲပါတာတွေကိုလည်းထောက်ပြထားပါတယ်။အလို့ရှာသူနဲ့အလို့ရှင်ကြားချိတ်ဆက်ပေးမယ်ပုဂ္ဂလိကအလို့အကန်ရှာဖို့ရေကန်တာပူပြီးဖွင့်ပြိုးဖို့လိုသလိုအစိုးရဘက်ကလည်းထင်းချောင်းဖို့လိုအပ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။လက်တလောထိုင်းနဲ့မလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလို့အကိုင်းတွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးစန်းဝင်းကပြောပြထားပါတယ်
။ဒီလိုဆိုရှင်ကျွန်တော် CEO ဖိုင်လျှောက်ပြီးလို့ရှိရင်ငါးနှစ်ပြောင်းဝေးမရှိဘူးဆိုမလေးရှားအစိုးရသတ်မှတ်ထားတယ်ဒါပေမဲ့ဒီကျယောဂကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ့လူတွေရောဒီမလေးအစိုးရနေပြီးတော့ကျွန်တော်တို့နောက်တစ်ချိန်လာကျင်လို့ရှိရင်သက်ဆိုင်ရာအေဂျင်စီတွေနဲ့တဖြည်းဖြည်းနဲ့ရှောက်ပြလို့ရှိရင်ပြန်ဝင်လို့ရပါတယ်ဆိုတော့ကြေညာထားပါတယ်ခင်ဗျာ
အခုဒီမလေးရှားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန့်ချင်းနေပေါ့နော်အဲ့ဒါသိချင်ပါတယ
်မလေးရှားနိုင်ငံအလို့အကန့်ချင်းကတော့ကျွန်တော် COVID-19 ကျယောဂကြောင့်စီးပွားရေးတော့ကျတယ်ဘာဖြစ်လို့ဆိုတော့စီးပွားနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးရှားဟိုပေါ့ဒီကွန်ပစ္စည်းတွေပြပို့တာအားမရှိဘူးလေရင်အဝင်ထွက်တွေမရှိဘူးနောက်ဒီပစ္စည်းပို့ဖို့ဒီသင်္ဘောတွေရတဲ့အရန်ကြန့်ကြတယ်တက်ကြတဲ့အခါကျတော့ဒီကုမ္ပဏီတွေမှာဒီအလုပ်သမားတွေပေါ့ဒီကုမ္ပဏီအကြီးကြီးမှာဒီလဲပတ်ဖို့အတွက်ကအခက်အခဲရှိနေတယ်အဲ့ဒါကြောင့်မလို့ဒီကုမ္ပဏီတွေမှာဆိုစပိတ်လိုက်ရတာရှိတော့အချို့ကုမ္ပဏီတွေက overrun နဲ့ short ချလိုက်တာရှိတယ်အဲ့ဒါကြောင့်မလို့သမားတော်တော်များများတွေတိတ်မလို့ချိန်ကြတော့ဘူးမလို့ချိန်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်းကွန်မြူနတီဝါဒီခံတာတွေရှိတယ်အဲ့ဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပ
ါဆိုတော့ဦးစန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်းကျင်းဆိုလို့ရှိရင်ဟိုအလုပ်သမားများဟာတော်တော်ဒုက္ခရောက်ကြပါတယ်ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ဒါမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမဲ့အလုပ်သမားတွေအတွက်စောင့်ရန်ရှောင်ရန်ဦးစန်းဝင်းအနေနဲ့ဗာများအကြံပြုလိုပါလေ
အော်ကျွန်တော်နောက်တစ်ခါပေါ့ဒီပြန်လာမဲ့လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတစ်ခုကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတို့ကတော့သက်ပင်ဆိုင်သလိုပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတိအပွင့်ရဖို့ဆိုတော့မလွယ်ဘူးဒီအကြောင်းလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေနေရေးထိုင်ရေးပေါ့ဒီစားရေးတောက်ရေးဓာတ်ဆောင်လုပ်ငန်းတို့တခြားလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမျိုးပဲပြန်လာပဲနိုင်ငံကြားရောက်ရင်ပြီးလို့ဆိုပြန်လာလို့ရှိရင်ကျွန်တော်တို့ကတကယ်ဒီအများကြီးတည်သွားနိုင်ပါလေဒီမှာဘာဖြစ်လို့ဆိုတော့တကယ်ဘာလို့မှစီဝါရေးဒီကလည်းဆိုင်တယ်ဒီဒီကယောဂါဆိုးကြောင့်ဟုတ်ကဲ့
ဟုတ်ကဲ့
ရှင်အားကြောင့်လို့စီအန်တီတောင်စီစီပြန်သိမ်းပါလေဟုတ်ကဲ့
ဒီ COVID-19 ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလူ့သမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးလားရှင်ဦးစံဝင်းတွေ့ပါသလား
ိုးရသမချက်အရာတော့တို့ကြီးညာထားတာပဲတို့ပြန်လာလို့ရတယ်ဆိုတော့ဒါလည်းပါဆိုဒီသူတို့ရဲ့ကုမ္ပဏီတွေရဲ့လင်းဟချက်တွေကအများကြီးရှိတယ်ဒီလင်းဟချက်တွေအများကြီးရှိတော့ဒါတွေကတော့လူသမားဆိုတော့သူများနိုင်ငံအလုပ်လုပ်ဖို့ခေါ်တဲ့ general ကားကိုပညာရှင်တွေမှမဟုတ်ဘဲနဲ့ general ကားဆိုတော့တကယ်တိုးတက်တဲ့နိုင်ငံတွေမှာပေါ့ဒီလိုအပ်နေတာကြီးပဲလိုရတော့သူတို့ကတော့ခေါ်မှာပဲဒါပေမဲ့ကိုယ်အနေနဲ့ရေရှည်အနေနဲ့ကောင်းမကောင်းတို့ချင့်ချိန်ပြီးလာသေးတာပေါ့ဟုတ်ကဲ့
ဦးဆောင်ဝင်ကျေးဇူးပါရှင်ပြည်တော်ပြန်မြန်မာလုပ်သားတွေအနေနဲ့ပြည်ပကိုပြန်ထွက်ပြီးအလုပ်လုပ်ကြမယ်ဆိုရင်တော့အခြေအနေရက်ရက်ကိုသုံးသပ်ဖို့ဦးဆောင်ဝင်ကတိုက်တွန်းသွားတာပါမြန်မာနိုင်ငံမှာမိသားစုတွေအတွက်အဓိကမိခိုတဲ့အလုပ်အကိုင်ပေါင်း24သန်းရှိပေမဲ့အလုပ်အကိုင်ခေါင်းကတော့ရှားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြည်ပအထွတ်အလုပ်လုပ်မဲ့သူတွေအတွက်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကိုလည်းထောက်ပြထားတဲ့အထက်မှာတော့ပြည်ပရောက်မြန်မာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့မူဝါဒမရှိတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်ပြည်ပမှာအလုပ်ရသွားတဲ့မြန်မာလုပ်သားတွေကိုကူညီပေးတဲ့အစီအစဉ်လည်းမရှိဘူးလို့ကမ္ဘာ့ဘဏ်ရဲ့လုပ်သားရွှေ့ပြောင်းနိုင်စွမ်းကမြန်မာအလုပ်အကိုင်ဖန်တီးရေးမဟာဗျူဟာတည်းဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရှင်ကျမသင်္ကီထိုက်ပ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။အများသဘောစစ်တမ်းကောက်ယူတဲ့လုပ်ငန်းတွေအနေနဲ့ပြည်စုံတဲ့အဖြေကိုသိရနိုင်ဖို့အတွက်လူတွေနဲ့တိုက်ရိုက်တွေ့ဆုံမေးမြန်းကြရပါတယ်။ဒါပေမဲ့ COVID-19 ကရောဂါကြောင့်အဲ့ဒီလုပ်ငန်းတွေအရင်လိုတွင်တွင်ကျကျလုပ်နိုင်ဖို့အခက်အခဲဖြစ်နေပါတယ်။လူအများကိုတွေ့ဆုံမေးမြန်းတာမျိုးမလုပ်နိုင်တာကြောင့်လုပ်ငန်းသုတေသနလုပ်တဲ့အခါပြည်စုံတဲ့အဖြေသိနိုင်ဖို့အခက်ကြုံနေတယ်လို့လုပ်ငန်းသုတေသနကော်မတီတခုရဲ့လက်ထညွှန်ကြားရေးမှူးဒေါ်ချင်းချင်းမျိုးကပြောပြပါရယ်လုပ်ငန်းသုတေသနလုပ်သူတွေ COVID-19 ကပ်ရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေကိုဘယ်လိုဖြေရှင်းနေရပါသလဲဒေါ်ချင်းချင်းမျိုးရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါရှင
်အခု COVID ဖြစ်နေတဲ့အတော့အတွက်ပေါ့နော်အပြောင်းလဲလေးတွေပြောလို့ဆိုရင်အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးအပြောင်းလဲဖြစ်နေတယ်ကိုစီမှာတော့ဘယ်လိုမျိုးအပြောင်းလဲလဲဆိုတော့အလုပ်ချိန်ကအရင်လိုမျိုးပုံမှန်မရှိတော့ဘူးအော်ယောဂတွေ့ရှိမှုပေါ်မူတည်ပြီးတော့အိမ်မှာလုပ်ရတဲ့အခါကြီးရှိတယ်တခါတေးကြတော့လည်းတချို့ရက်တွေပဲယုံသွားတဲ့အခါမျိုးကြီးရှိလာတာပေါ့နော်အိမ်မှာကြီးပဲယုံအလုပ်လုပ်ရတယ်ယုံအလုပ်လုပ်ရတယ်ဆိုတော့ယုံမှလုံးတလောက်တော့အလုပ်ကမတွင်တော့ဘူးဘာလို့ဆိုတော့အိမ်မှာပုံဝန်းကျင်ကလည်းမတူတော့ဘူးကိုယ့်ရဲ့လုပ်ဖို့ခိုင်းမဲ့တွေနဲ့လည်းဟိနှိုင်းတိုင်မရတဲ့ကြတော့မလွယ်တော့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိလာတယ်နောက်တော့ကျတို့လုပ်ငန်းရဲ့သဘောအထားအနေထားရပါကွာကျွန်တော်တို့လုပ်ငန်းကများသောအဖြစ်အပြင်ကိုထွက်ပြီးတော့ survey လိုက်ကောက်ရတယ် data တွေရလာတဲ့အခါကျရင်ဒီ data တွေကိုအခြေခံပြီးတော့ report တွေပြန်ရေးရတဲ့လုပ်ငန်းသဘောမျိုးဖြစ်နေတော့အခုလိုလူတွေနဲ့ထိတွေ့ဆက်ဆံမှုရှော့နိုင်တယ်များရှော့ရတယ်ဆိုတဲ့အချိန်မျိုးရောက်လာတဲ့အခါကျတော့လုပ်ငန်းပိုင်းကတော်တော်နှေးသွားတာပေါ့နော်လူတွေနဲ့ interview လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့ကဟိုလုပ်ငန်းသုတေသနမှာကကျွန်တော်တို့နှမျိုးရှိတယ်လူတွေကို interview ပြီးတော့ရေးရတဲ့လုပ်ငန်းကတစ်ပိုင်းနောက်တစ်ပိုင်းကကျတော့data တွေပေါ့เนาะ secondary data တွေရှာပြီးတော့ရေးရတာဆိုတော့အခုကျတော့ဒီ secondary data ရှာပြီးတော့ပဲအပြုတ်ပြီးတော့ရေးနေရတာသဘောမျိုးဖြစ်သွားတာပေါ့အလုပ်လည်းတိမတွင်တော့ဘူးအိမ်မှာနေပြီးတော့လုပ်ရတဲ့အတွက်ကြောင့်ဘာမှမလဲဖြစ်လာတဲ့ထဲကနေပြီးတော့အကောင်းဆုံးဖြစ်အောင်အားလုံးကစူးစမ်းပြီးတော့လုပ်နေကြပါเนาะအလုပ်လုပ်ရင်းနဲ့ဟိုအိမ်မှာနေပြီးတော့လုပ်တဲ့ခါကျအိမ်အလုပ်တွေမြင်တော့လည်းထပြီးတော့လုပ်ချင်မိနေသလိုမျိုးဖြစ်နေတာပေါ့เนาะအလုပ်ထဲမှာ concentration ကအပြည့်မရှိနေဘူးဖြစ်လာတာအာဒီအပြောင်းလဲရောရှိတယ်ဒါပေမဲ့ကိုယ်လည်းစူးစမ်းပြီးတော့အလုပ်ကိုပြန်ပြီးတော့လေပန်းအောင်လုပ်ပါဆိုတော့အလုတ်ကလည်းရက်သွားလို့မရဘူးလေအလုတ်ရက်သွားပြီဆိုတော့လည်းတကယ်နဲ့တည်းအားလုံးကိုကိုယ့်ရဲ့နေမှုစားမှုတွေအကုန်လုံးတို့ဖတ်ရောက်ပုံပါဘူးအဲ့တော့အိမ်ကနေပဲအစဉ်ပြောင်းလုပ်နေရတဲ့အပိုင်းမှရှိနေပါဘူးအလုံးစုံစိမ်ပါဒါကအလုံးနဲ့ပတ်သက်ပြီးတော့ပြောင်းနေတာဟုတ်
ဟုတ်အဲဆောဆောကပြောသွားတဲ့အထဲမှာပေါ့နော်ခုနဆရာမတို့ဒီသုတေသနလုပ်တဲ့အခါမှာဒီကိုစစ်တမ်းကောက်တဲ့အခါမှာပေါ့နော်ကိုတီးချင်တဲ့အခြေအနေကိုလူတွေနဲ့ထိတွေ့ပြီးမေးရတယ်ပုံမှန်ဆိုရင်တော့အခုအဲ့လိုမျိုးလုံးလို့မရပဲနဲ့ခုနပြောသလိုပဲဒီ secondary data တွေပေါ်မှာအားကိုးရတယ်ဆိုတော့ဟိုဒီလေ့လာမှုအဖြေကိုစုစည်းတဲ့အခါမှာဒါတရားရဂိုင်းနှုံးစိတ်ချရတဲ့ဟိုလူတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့မေးတဲ့မေးခွန်းတွေနဲ့ရှင်းလို့ရှင်းအဖြေနဲ့ရှင်းလို့ရှင်းတရားရဂိုင်းနှုံးစိတ်ချရတဲ့အဖြေတွေလို့ရောပြောလို့ရနိုင်ပါမလားရှင်
အဲရာဂိုင်းနှုံးအပြည့်လို့တော့ရာဂိုင်းနှုံးကတော့တော်လို့မရဘူးဘာလို့ဆိုတော့ secondary တွေမှာရှိတဲ့ဟို data တွေကအများသောအဖြစ်ကသူတို့ကဟိုလွန်ခဲ့တဲ့နှစ်တည်းက data တွေကိုရှိနေရများတယ်ဒီ current အဖြစ်ပြက် data ကြတော့ကျွန်တော်တို့ကလူတွေကိုလိုက်မေးတော့မှတကယ်လက်ရှိအခြေအနေကပိုပြီးသိရတာ哦အဲ့တော့အခုလောလောဆယ်မှာတော့ဟိုပြီးခဲ့တဲ့နှစ်တည်းရဲ့ဟိုအခြေအနေတွေပေါ်မှာဈေးကွက်ဆိုလဲဈေးကွက်ကိုပြီးခဲ့တဲ့နှစ်တည်းရဲ့ဈေးကွက်တွေကိုပဲသုံးသပ်ကြရတဲ့သဘောမျိုးဖြစ်နေတာပေါ့လက်ရှိအခြေအနေကိုသုံးသပ်တော့ ပို့မလွယ်ဘူးဖြစ်နေပါတော့အရင်တော့ကိုဗစ်မဖြစ်ခင်ကာလနဲ့အခုဒီကိုဗစ်ကြောင့်ဖြစ်လာတဲ့အခြေအနေမှာအာဒီအလုတ်လောက်ရတဲ့အပိုင်းပေါ့နော်ဘလောက်ထိဟိုနှောင့်နှေးမှုရှိတယ်လို့ရောနှောင့်နှေးသွားတယ်လို့ရောပြောလို့ရလဲရှင်
ကျမတို့ရှိမှာကလုပ်ငန်း၄မျိုးရှိတာပေါ့နော်ဌာန၄ခုရှိတယ်ဌာန၄ခုဆိုတော့ကျမတို့ဌာနကများသောဖြင့်လုပ်ငန်းသူတေသနာပြုလုပ်ကြမှုတွန်းပြီးတော့တွေ့ရတဲ့လူတွေကများသောဖြင့်ကုမ္ပဏီမှာရှိတဲ့ကုမ္ပဏီအကြီးအကဲကြီးလုပ်ငန်းဟိုအစိုးရဝန်ထမ်းဆိုတဲ့အစိုးရအရာရှိတွေနဲ့တွေ့ရတဲ့ဟာတွေရှိတာပေါ့လူကိုယ်တိုင်တွေ့ပြီးတော့မေးရတယ်ဒါမျိုးတွေအခုလုပ်လို့မရတော့ဘူးမြန်မာတို့ကြောင့်မလို့ project တွေဆိုလဲဒီလိုမျိုးလူတွေနဲ့တွေ့ရတဲ့အပိုင်းတွေကိုကျွန်တော်တို့ follow လုပ်ထားရတာပေါ့နော်ဟိုဆက်ပြီးတော့အဲ့ဒါတွေကိုနောက်အချိန်နည်းပြန်ကောင်းလာမှဆက်လုပ်မယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်လေခုနပြောသလိုပဲ secondary တွေကိုပဲရှာပြီးတော့ပဲရတဲ့လောက်အချက်လက်နဲ့ပြန်လုပ်ရတဲ့ဟာမျိုးကျွန်တော် project ဟိုကလည်းဘာပါလို့ဖြစ်ရဒီလိုမျိုးဟိုလူတွေကိုမေးပြီးတော့မှလူစင်တဲ့ data မျိုးတွေနဲ့ပတ်သက်တဲ့ project မျိုးကြတော့အခုတော့တော့စိတ်မှာမဖြစ်နိုင်ဘူးပေါ့မရဘူးဖြစ်နေတယ်။ဒါနဲ့အဲ့ဒီ secondary နဲ့ SMB ရဲ့ project လောက်ကိုပဲကျွန်တော်တို့လုပ်နေရတယ်နောက်ပြီးတော့တခါလူတွေနဲ့မေးလို့လုံးလုံးမရတာတော့မဟုတ်ဘူးတယ်လီဖုန်းနဲ့တော့မေးကြတယ်ဖုန်းနဲ့လည်းမေးပြီးတော့ဖုန်းနဲ့မေးလို့အဆင်ပြေတဲ့ဟာမျိုးအထိတော့ဟောမေးလို့ရတဲ့လူမျိုးတွေဆိုတော့ဖုန်းနဲ့မေးတာပေါ့နော်တချို့ကြတော့လည်းဖုန်းနဲ့ကြိုင်ဟိုမဖြေခြင်းတဲ့လူမျိုးတွေရှိတယ်လေလူတွေကများသောအားဖြင့် face to face တွေ့တော့မှဟိုယုံကြည်မှုလည်းပိုရှိတယ်ပြောရတာလည်းဟိုပိုပြီးတော့အာဘာဒီယာသူတို့လိုချင်တဲ့ပြောချင်တဲ့အချက်လက်ကိုပိုလိုချင်တဲ့အချက်လက်ကိုသူတို့ပြောချင်တဲ့အချက်လက်ကိုလည်းပြောကြတာများသောအားဖြင့်ဒီလိုမှပို့ပြီးတော့အဆင်ပြေအောင်ဆိုတော့အဲ့ဒီဟာလည်းပတ်သက်တော့ကျွန်တော်လည်းတော့နှောက်ခေးပါအဲ့
တော့ဒါကတော့ခုနပြောတဲ့အလုပ်ပိုင်းဆိုင်ရာပေါ့နော်တော့ကိုယ့်ရဲ့ဒီတခြားဒီကိုယ့်ရဲ့ကိုယ့်ရဲ့ကိုယ်တာပိုင်းမှာရောဒီလိုမျိုးကိုဗစ်ဖြစ်လာတဲ့ new normal ကြောင်းပေါ့နော်တခြားပြောင်းလဲသွားတာကြီးကြီးမားမားဘာတွေရှိတယ်လို့ပြောလို့ရလို့ရှင
်အကြီးကြီးမားမားအကြီးမားဆုံးကတော့ခီးထွက်လို့မရတာပေါ့ဆိုတော့အရင်တုန်းကအလုပ်ကအရန်စင်မန်းလာတဲ့အခါမျိုးကြာရင်နှစ်လခွဲတစ်ခါတောင်မို့လဲတစ်နှစ်ပုံလေးခါလောက်ပေါ့နော်ခီးထွက်ဟုတ်ဉာဏ်စူးစမ်းတော့ခီးထွက်လိုက်တဲ့ခါကျရင်နှစ်ရက်လောက်ပဲဖြစ်ဖြစ်လူကလိတ်အရန်စိတ်ကလန်းဆန်းသွားပြီးတော့တစ်ခါပြန်ပြီးစိတ်အစ်စ်လူအစ်စ်နဲ့ပြန်ပြီးအလုပ်ကိုပြန်စနိုင်အောင်အခုကျတော့အဲ့ဒီလိုမျိုးလုံးဝမရှိတော့ဖြစ်သွားတော့အဲ့ဒါတော့အဓိကအကြောင်းလေးပဲနောက်တော့အိမ်မှာအဖေနဲ့အမေနဲ့လူကြီးပိုင်းနဲ့ရှိတော့ဒီယောဂကြောင့်မဟုတ်လို့ကိုယ့်အဖေနဲ့မျိုးလည်းကူးမှဆိုးရင်တာပေါ့နော်နှစ်ယောက်စလုံးကအသက်ကြီးနေပြီအကူးဖို့လွယ်တဲ့အထဲမှာပါတယ်အမေဆိုနှလုံးယောဂရှိတယ်ဆိုတော့ကိုကကျတော့မဖြစ်မနေအလုပ်သွားနေရတဲ့ခါမျိုးတွေရှိတယ်ကိုကသူဈေးတွေပဲတွားတော့လေကိုပဲဆိုတော့ကိုကနေပြီးတော့တစင်အမေကိုကူးအောင်မှအရန်ဆိုးတာပေါ့နော်အဲအဲ့လိုမျိုးတွေကတော့အခုဒီကိုဗစ်ကာလမှာဖြစ်လာတဲ့ပြောင်းလဲပေါ့
လုပ်ငန်းသုတေသနကုမ္ပဏီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ငိမ့်ငိမ့်မျိုးဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာအခုလိုပဲကိုယ့်ရဲ့အလုပ်တွေထိခိုက်နေတယ်လို့ပြောနေကြသူတွေကဏ္ဍဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်ရှင်ကျွန်မဆူမြတ်မောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်စမအေးသနာကျော်ပါခလေးဘောကလေးက YouTube ပေါ်ကဖြော်ပြမှုတွေနဲ့နာမည်အရင်ကြီးပြီးတော့ကမ္ဘာမှာနာမည်အကြီးဆုံးဆိုတော့တယောက်ဖြစ်လာတဲ့ Justin Bieber ဟာပြည်ရတဲ့တောက်ကြနေကတော့နာမည်ကြီး DJ Benny Blanco နဲ့တွဲဆိုထားတဲ့တချင်တစ်ပုတ်ထုတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတော့အခုထွက်တဲ့ Lonely ဆိုတဲ့တချင်ရဲ့အမည်ကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာပါ။အဲ့ဒီတချင်ဗီဒီယိုမှာတော့ကနေဒါကရုပ်ရှင်မင်းသား Jacob Tremblay က Justin Bieber ငငယ်တုန်းကလေးနဲ့အတူတူဆော့ကစားနေတာတွေ့ရပါမယ်။နောက်တော့ Justin Bieber ကိုယ်တိုင်ကလူသူကိမဲ့တဲ့ပြဆက်ရုံရဲ့စင်မြင့်ပေါ်မှာရောက်နေပြီးတော့ပရိသတ်နေရာမှာတော့သူတစ်ယောက်တည်းထိုင်နေတဲ့ပုံပြထားပါတယ်။တဘောကတော့ငငယ်လေးနဲ့အောင်မြင်မှုတွေအရင်ရအဲ့ဒီအောင်မြင်မှုတွေနဲ့အတူအထူးကျန်ဆန်မှုတွေကိုပါသူရရှိတယ်ဆိုတာပြချင်တာပါ What if you had it all but nobody to call maybe then you'd know me cuz I've had everything တချင်းစာသားတွေကတော့မင်းမအားလုံးရှိတယ်ဒါပေမဲ့ဖုန်းခေါ်ပြီးတော့စကားပြောရမယ့်သူမရှိဒါဟာကျွန်တော်ပါပဲကျွန်တော်မှာအလုံးတော့ရှိပါတယ်ကျွန်တော်ရင်ဖွင့်ရမယ်သူမရှိပါဘူးတိတ်ကိုအထီးကျန်ဆန်ရပါတယ်ဆိုတဲ့စာသားနဲ့တခြင်းဖြစ်ပါတယ် Justin Bieber ကငငယ်ရွယ်နဲ့အရင်အောင်မြင်ခဲ့တဲ့တစ်ချိန်တည်းမှာပဲမူရည်စေဝါပြဒနာနောက်တော့စိတ်ကြောက်ဝေနာဒါတွေပါတစ်ပြိုင်တည်းထဲရရှိခဲ့တာပါဒါပေမဲ့ဒီလိုခက်ခဲမှုတွေကြုံရတဲ့အခါမှာဒါကိုဘလို့ကြော်လွားနိုင်အောင်လို့သူတို့ခံစားရတာတွေကိုဖော်ပြဖို့အတွက်အခုသူ့ရဲ့တခြင်းကအားပေးရရောက်လိမ့်မယ်လို့ဒေသန်တွင်းကထုတ်တဲ့ကြေညာချက်မှာပြောထားပါတယ်Justin Bieber ကအသက်73နှစ်အရွယ်နဲ့ကမ္ဘာကျော်အောင်မြင်မှုတွေရခဲ့တာဖြစ်ပေမဲ့ ဘူးရီစေပြဿနာနဲ့သူ့ရဲ့ဆိုးရွားတဲ့အပြုမူတွေကြောင့်တည်နေတဲ့ပါမကြခဏဖန်ခံဒီလိုပြဿနာမျိုးစုံကြုံခဲ့ရတာပါ2018ခုနှစ်မှာတော့အားလုံးစီစဉ်ပြီးသားသူ့ရဲ့ကဘာနဲ့ဆင်မြင့်ဖြော်ပြပွဲကိုရုတ်တရက်ဖျက်လိုက်ပြီးတော့သူနားကျင်တယ်လို့ပြောခဲ့ပါတယ်အဲဒီနောက်မှာသူအကြာကြီးပြိတဲ့ရှင်မောက်ကနေပျောက်သွားခဲ့တာပါသူကပြီးခဲ့တဲ့နှစ်မှာတော့နာမည်ကြီးစူပါမော်ဒယ်ဟေလီဘော်ဒွင်နဲ့လက်ထပ်ခဲ့ပြီးတော့သူတို့နှစ်ယောက်ကြုံရတဲ့ပြဿနာတွေဒါပေမဲ့သူတို့နှစ်ယောက်ရဲ့မိသားစုဘဝဒါတွေကို Facebook Watch လူမှုကွန်ရက်အစာမျက်နှာမှာပြခဲ့ပါတယ်မေလ၄ရက်နေ့ကစပြီးတော့ပြတဲ့သူတို့နှစ်ယောက်ရဲ့ The Beavers on Watch series မှာအပိုင်း၁၂ပိုင်းပါဝင်ပြီးတော့သူတို့ရဲ့ကနေဒါနိုင်ငံ Toronto မြို့ကအိမ်မှာ COVID ကပ်ရေးကာလအပြင်းမထွက်ပဲနဲ့နားနေချိန်ဘာတွေလုပ်ကြတယ်လဲဘာတွေပြောပြတယ်လဲဒါတွေကိုတွေ့ရပါမယ်ဒီနေ့အစပိုင်းကလည်း YouTube online video စာမျက်နှာမှာ Justin Bieber အကြောင်းအခန်းဆက်ကန်ပါတဲ့မှတ်တမ်းရုပ်ရှင်ကိုပြခဲ့သေးပါတယ်။ Justin Bieber ကအနားယူခြင်းလို့ဆိုပြီးတော့ပြိသက်မျက်စိရှိမောက်ကနေခုနပြောသလို၄နှစ်ကြာပြောင်းနေခဲ့ပြီးတော့မှပထမဆုံးအကြိမ်ဖြစ်တဲ့ Changes အပြောင်းလဲများဆိုတဲ့သူ့ရဲ့ date ပြားမထွက်ခင်မှာအဲ့ဒီရုပ်ရှင်ကိုဘလို့ရိုက်ကူးသလဲဆိုတဲ့မှတ်တမ်းရုပ်ရှင်အပိုင်း၁၀ပိုင်းထွက်ခဲ့တာဖြစ်ပါလိမ့်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
idi nimba sha lu de be ya de tan go che khan de idiom a thong dui go tin pya pe ma mo khu pa thma au song tin pya pe me idiom a thong ga ro
a slip of the tongue
phit par de sa lung paung ga e ga ta khu de chain s l i p slip ga ta ma a phin cho thwet twa de lu de be shi be me di niya ma a pyo ne sai ne twe chang hma de lu de be yu ya ma phit par de o if of ga ye the the tongue တန်ငါရှာဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်စကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတည်းကလည်းရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပန်ပါတယ်ဗျာအဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့အဓိပ္ပာယ်ရပါတယ် George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name it was a slip of the tongue
ကုစလေတင်ပြပြီးမှာကတော့
cat got your tongue
ဖြစ်ပါတယ်စာလုံးပေါင်းက cat cat ကကြောင်း got got ကရသွားတာYOUR ယောကတင်းရဲ့ TONGUE တန်ငါရှာဆိုတော့စကပိုက်ထုံရဲ့လုံကောက်အသေးပဲကတော့ကြောင်ကတင်းရဲ့ရှာကိုကိုယူသွားသလားရသွားသလားပေါ့မိကွန်းပုံစံဖြစ်တဲ့ဒီ idiom ကိုဝကြစာသားအပြည့်နဲ့ပြောမယ်ဆိုရင်တော့ she က HAS has ထည့်ပြီးတော့ has the cat got your tongue လို့လေးပြီးလို့ရပါတယ်ဒီအသုံးဆင်းသင့်လာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်။တခုကတော့ရှေးလေပိုင်းဒေသမှာရှေးတုန်းကလိန်ပြောတဲ့လူတွေရဲ့ရှာကိုဖျက်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ပါဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ idiom ဆိုတဲ့သဝိုက်ဒီပဲကတော့ပါဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငြိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါလေဒီအဆုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါလေဒီအဆုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ဗဇက်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်ဂျော့ဂျ်ကူပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing
ဖြစ်ပါတယ်စာလုံးပေါင်းက T-O-N-G-U-E တန်းကရှာ L-A-S-H lash ကရိုက်တာရနာလို့အဓိပ္ပာယ်ရပြီးLASHING lashing ကတော့ nan noun အဖြစ်သုံးပြုပြီးရိုက်ချင်းရမ်းခြင်းလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာနဲ့ရိုက်ခံရတာပေါ့။ကြာဖို့နဲ့ရိုက်ခံရရင်အသားထိလို့နားတယ်လို့ပဲရှာကိုသုံးပြီးပါးစပ်ကထွက်လာတဲ့စကားလုံးတွေဟာလူတစ်ယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကားလုံးမျိုးတွေသုံးပြီးအပြောခံရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom တွဲပိုက်အဓိပ္ပာယ်ကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မူတော့အိမ်ပြန်နောက်ကြတယ်လေအဲ့ဒီတော့သူအိမ်ရောက်မှသူမိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်။ George Group ပြီးတဲ့ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်ပါ
။ John got a tongue lashing from his wife as he got drunk and came home late.
ဒီတင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue, tongue lashing.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့။စောင့်မျိုးနားဆင်ကြပါရှင
်ဒေါ်ရာရှင်များရှင်တင်းလာနေညပိုင်းတွေ့ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်တခုနှစ်အတွင်းကိုရိုနာဗိုင်းရပικစ်ကကွယ်ဆေးထိုးတဲ့အခါမှာလိုအပ်လာမယ့်ဆေးထိုးအပ်တွေဘီလီယံနဲ့ချီပြီးတော့စုဆောင်းနေပြီလို့ကုလသမဂ္ဂအဖွဲ့ကဒီကနေ့ပြောပါတယ်။ဒီနှစ်ကုန်လောက်မှာဆေးထိုးအပ်သန်း920လောက်တူလောင်ထားနိုင်မယ်လို့ရည်ရွယ်ထားတယ်လို့လည်းကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကပြောပါတယ်။ကကွယ်ဆေးထိုးနိုင်ရမယ့်အရေးအတွက်နဲ့အညီဆေးထိုးအပ်တွေလိုလာမှာဖြစ်တယ်လို့ UNICEF ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အသုံးပြုပြီးသားဆေးထိုးအပ်တွေကိုလုံလုံခြုံခြုံစနစ်တကျဆွန့်ပစ်နိုင်ဖို့တစ်တာ၅သန်းဝယ်ယူသွားမယ်လို့လည်း UNICEF ကပြောပါရယ်။ American သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်ကျော်လောက်ပေးလိုတဲ့အချိန်မှာသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့နှစ်ဦးမဲဆွယ်စည်းရုံးရေးတွေကိုအရှိန်မြှင့်လှုပ်ဆောင်နေကြပါရယ်။မနီတနင်္ဂနွေနေ့ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသူတို့ကိုယ်စားပြုရာပါတီကသမ္မတလောင်းနဲ့ရှုံးနေခဲ့တဲ့ပြည်နယ်တွေကိုတွားရောက်ပြီးဒီနေ့ရွေးကောက်ပွဲမှာရလက်ကောင်းတွေရအောင်ကြိုးပမ်းနေကြပါတယ်။သမ္မတ Trump ကနေဗားဒါးပြည်နယ်နဲ့ Joe Biden ကမြောက်ကယ်ရိုလိုင်းနာပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့နိုင်ငံတော်ဝန်ဆန္ဒပြသူတွေကတောင်းဆိုနေကြပေမယ့်မြို့တော်ဘန်ကောက်မှာချမှတ်ထားတဲ့လူစုလူဝေးမလုံရအမိန့်ကိုတခြားနေရာတွေမှာထုတ်ပြန်မှာမဟုတ်ဘူးလို့ဝန်ကြီးချုပ် Prayut Chan-o-cha ကတနင်္လာနေ့ကပြောပါတယ်။ဆန္ဒပြပွဲတွေအကြောင်းသတင်းဖော်ပြချက်တွေကိုစင်ဆာလုပ်ဖို့စီစဉ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။ဝန်ကြီးချုပ် Prayut Chan-o-cha အစိုးရကလူလေးဦးထက်ပိုပြီးတော့မစုဝေးရအမိန့်ကိုအရင်ကတည်းကထုတ်ပြန်ထားတာပါ။ထိုင်းလူငယ်ဆန္ဒပြသူတွေကတော့အစိုးရအမိန့်ကိုအခံပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တည်ဦးဆန်ပိုင်းပြင်စနေပြုပြင်ပြောင်းလဲရေးကိုဆက်ပြီးတော့တောင်းဆိုခဲ့ကြပါရယ်ရှင်။တော်ရရှင်များရှင်တနင်္လာနေ့ညပိုင်းတွေ့ VV အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီဝီကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသိစေအောင်ပါ။
This program has come to you from the Voice of America, Washington.